လဝကတိုင်မှာယေရှုအသက်လွတ်တော်မူချိန်မှာဖြစ်ပျက်တဲ့အရာများကိုအတူတူကလေ့လာကြပါစို့မဿဲအခန်း29အခန်းငယ်50ကနေ56အထိကိုဖတ်ကြပါစို့မဿဲအခန်း29အခန်းငယ်50ကနေ56ယေရှုသည်ကြီးသောအတန်နှင့်တဖန်ကြွေးကြော်ပြီးလျင်အသက်တော်ကိုလွတ်တော်မူ၏ထိုအခါဗိမာန်တော်ဤကလကာသည်အထက်စွန်းမှအောက်စွန်းတိုင်အောင်စုပ်ကွဲလေ၏မိကြီးလှုပ်လေ၏ကြောက်များတို့သည်ကွဲပြားကြ၏သင်ချိုင်းတွင်တို့သည်ပွင့်လက်သဖြင့်ကျင်းဆက်လျက်ရှိသောတန့်ရှင်းသူတို့၏အလောင်းများစွာတို့သည်ထကြ၍ကိုတော်ထမြောက်တော်မူသည့်နောက်ထိုသူတို့သည်သင်ချိုင်းတွင်မှထွက်၍တန့်ရှင်းသောမြို့တည်းသို့ဝင်ပြီးလျင်လူများစွာတို့အားထင်ရှားကြ၏ယေရှုကိုစောင့်သောတတ်မှုမှစ၍စစ်သူရဲများတို့သည်မိကြီးလှုပ်ခြင်းစသည်တို့ကိုမြင်လျင်အလွန်ထိတ်လန့်၍စင်စစ်ဤသူသည်ဖယားသခင်ဤသားတော်မှန်ပေ၏ဟုဆိုကြ၏ဂါလိလဲပြည်ကယေရှုနောက်တော်၌အလုအကျွေးလိုက်လာသောမိမအများတို့သည်လည်းထိုအရ၌အဝေးကကြည့်ရှု၍နေကြ၏ထိုမိမတို့တွင်မာဂဒလမာရိယာကုပ်နှင့်ယောသေတို့၏အမိဖြစ်သောမာရိနှင့်ဇီဘဲဒဲ၏သားတို့၏အမိပါကြသည်လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့မဿဲအခန်း29အခန်းငယ်50ကနေ56ကြားမှာယေရှုကလဝကတိုင်မှာမိမိအသက်တော်ကိုလွတ်တော်မူတဲ့အချိန်မှာဗိမာန်တော်ရဲ့ကလကာဟာအထက်စွန်းကနေအောက်စွန်းတိုင်အောင်စုပ်ကွဲသွားတဲ့အကြောင်းမိကြီးလှုပ်ပြီးတော့ကြောက်များကွဲပြားသွားတဲ့အကြောင်းနဲ့သင်ချိုင်းတွင်များပွင့်လက်သွားကြောင်းအတိအလင်းဖော်ပြထားပါတယ်အဲ့ဒီအဖြစ်ပြက်တွေကိုမြင်တွေ့ခဲ့ကြတဲ့ယေရှုကိုစောင့်ခဲ့ကြတဲ့ယောမတမှုကအစယောမစစ်သူရဲများဟာအလွန်ထိတ်လန့်ပြီးတော့စင်စစ်ဤသူသည်ဖယားသခင်ဤသားတော်မှန်ပေ၏လို့ဝန်ခံပြောဆိုခဲ့ကြတဲ့အကြောင်းတွေ့ရပါတယ်ဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲသွားခြင်းအဖြစ်ဖယားသခင်ကဘာကိုတတ်သိပြတော်မူသလဲဖယားသခင်အထံတော်ကိုချင်းကပ်ဖို့ယံဓမ္မဟောင်းယစ်ပရောဟိတ်မင်းရဲ့ကြားခံစနစ်မလိုတော့ဘဲလူတိုင်းဖယားသခင်အထံတော်ကိုတိုးဝင်ချင်းကပ်လို့ရပြီဖြစ်တဲ့အကြောင်းဖယားသခင်ကတတ်သိပြတော်မူခြင်းဖြစ်ပါတယ်ဗိမာန်တော်ကလကအတွင်းပိုင်းဟာဖယားသခင်ကိုတွေ့ဆုံရနေရဖြစ်တဲ့အတွက်အလွန်တန့်ရှင်းရဌာနလို့ခေါ်ပြီးလူတိုင်းဝင်လို့မရဘူးယစ်ပရောဟိတ်မင်းတပါးဒီကိုသာတနှစ်မှာတစ်ကြိမ်ပဲဖယားသခင်ဝင်ခွင့်ပေးတော်မူပါတယ်ဝင်လာတဲ့အခါမှာလဲလက်ကြီးပလာဝင်လို့မရဘူးယစ်ပရောဟိတ်မင်းကမိမိအတွက်နဲ့လူများရဲ့အပြစ်အတွက်ပူဇော်သောအသွေးကိုဆောင်ပြီးမှဝင်လာရပါတယ်ဟေဘဲအခန်း9အခန်းငယ်9မှာအခုလိုဖော်ပြထားပါတယ်ဒုတိယတဲတော်အတွင်းသို့ယစ်ပရောဟိတ်မင်းတပါးဒီသာမိမိအပြစ်ကြောင့်၎င်းလူများအပြစ်ကြောင့်၎င်းပူဇော်သောအသွေးကိုဆောင်၍တနှစ်လင်တခါတည်းသာဝင်ရ၏လို့တွေ့ရပါတယ်ဟေဘဲအခန်း9အခန်းငယ်22မှာအသွေးမသွန်းလောင်းဘဲအပြစ်လွတ်ခြင်းမရှိလို့တွေ့ရပါတယ်လူတို့ရဲ့အပြစ်အတွက်အသွေးကိုပူဇော်ဖို့ဘုရားသခင်တောင်းဆိုတော်မူပါတယ်လူတို့ရဲ့အပြစ်အတွက်ပူဇော်သောအသွေးမပါဘဲဘုရားသခင်အထံတော်ကိုချဉ်းကပ်လို့မရဘူးအဲ့ဒါကိုနားမလည်ကြတဲ့သူအချို့ကခမားတို့ရဲ့ဖယားဟာသွေးတောက်တဲ့ဖယားလားလို့မေးတတ်ကြပါတယ်ဖယားသခင်ဟာသွေးတောက်တဲ့ဖယားမဟုတ်ပါဘူးလူတို့ရဲ့အပြစ်ကိုဖြေဖို့အသွေးကိုပူဇော်ဖို့ယံဖယားသခင်တောင်းဆိုခြင်းမှာအပြစ်ရှိတဲ့လူသားများအတွက်သားတော်ယေရှုခရစ်တော်အသေးခံတော်မူမဲ့အကြောင်းကိုပုံဖော်ပြတော်မူခြင်းဖြစ်ပါတယ်ဖယားသခင်ဟာတန့်ရှင်းသောဖယားဖြစ်တော်မူသောကြောင့်အပြစ်ကိုယွန်ရှာမုန်းတီးတော်မူပြီးဖြောင့်မတ်တော်မူသောဖယားဖြစ်တော်မူသောကြောင့်အပြစ်ကိုအပြစ်ဒဏ်မပေးဘဲမထားဘူးအပြစ်ကိုအပြစ်ဒဏ်ပေးပြီးမှအပြစ်ကိုလွတ်တော်မူသောဖယားဖြစ်ပါれယောမအခိုင်း3အငယ်23မှာအပြစ်တရား၏အခကသေခြင်းပေသည်လို့အတိအလင်းဖော်ပြထားပါれရေစကြေလအခိုင်း18အခန်းငယ်20မှာလဲပြမသောသူသည်အသေးခံရမည်လို့ဖယားသခင်မိန့်တော်မူပါれအပြစ်အတွက်အသွေးကိုတောင်းဆိုခြင်းမှာအသက်ကိုတောင်းဆိုခြင်းဖြစ်တဲ့အကြောင်းအသက်ကိုတောင်းဆိုခြင်းမှာ အပြစ်ရဲ့အခဟာသေခြင်းဖြစ်တယ်လို့ဘုရားသခင်မိန့်တော်မူသောကြောင့်ဖြစ်ပါတယ်။ဝတ်ပြုရာချမ်းအခိုင်း18အခန်းငယ်17မှာအခုလိုဖော်ပြထားပါတယ်။အကြောင်းမူကားကိုယ်ခန္ဓာအသက်သည်အသွေး၌တည်၏။သင်တို့ပြုသောအပြစ်ကိုပြေစေခြင်းကထိုအသွေးကိုသင်တို့အားရစ်ပလင်ပေါ်မှငါပေးပြီးလူအပြစ်ကိုပြေသောအရာကအသွေးဖြစ်သည်လို့တွေးရပါတယ်။ဓမ္မဟောင်းကာလတုန်းကလူတို့ရဲ့အပြစ်အတွက်ဘုရားသခင်တောင်းဆိုခဲ့တဲ့အသွေးဟာအပြစ်အနာအဆာလုံးဝမရှိတဲ့သိုးစိတ်နွားစတဲ့တလိ္ဆန်အသွေးဖြစ်ကြောင်းဝတ်ပြုရာချမ်းနဲ့ဟေဘဲအခိုင်းကိုအခန်းငယ်17ကနေ28အထိကိုဖတ်ရင်တွေ့နိုင်ပါတယ်။အဲ့ဒါဟာအပြစ်ရှိတဲ့လူတို့အတွက်လဝကတ်တိုင်မှာသွန်းလောင်းတော်မူမဲ့ယေရှုခရစ်တော်ရဲ့အသွေးတော်ကိုပုံဆောင်ခြင်းဖြစ်ပါတယ်။လဝကတိုင်မှာသွန်းလောင်းတော်မူသောယေရှုရဲ့အသွေးတော်ဆိုတာအပြစ်ရှိသောသူတို့ရဲ့ကိုယ်စားယေရှုအသေးခံတော်မူခြင်းကိုဆိုလိုပါတယ်။ဒါကြောင့်လဝကတိုင်မှာယေရှုအသေးခံတာဟာမတော်တဆမှုကြောင့်မဟုတ်ဘူး။ဓမ္မဟောင်းကာလကလေးကဖယားသခင်ကြိုတင်ပြောပြတော်မူချက်ပြည့်စုံခြင်းဖြစ်ပါတယ်။စာလံ22ကိုဖတ်ကြည့်ပါ။အဲ့ဒီစာလံ22မှာယေရှုလဝါကားတိုင်းမှာအသေးခံတော်မူမဲ့အကြောင်းနှစ်ပေါင်းထောင်ကျော်ကလေးကဘုရားသခင်ကြိုတင်ပြောပြတော်မူချက်ကိုတွေ့နိုင်ပါတယ်။ဟေရှာယအခိုင်း53ကိုလည်းဖတ်ကြည့်ပါ။လဝါကားတိုင်းမှာယေရှုအသေးခံတော်မူမည်နှစ်ပေါင်း900ကလေးကအသေးခံတော်မူမဲ့အကြောင်းကိုဘုရားသခင်ကဟေရှာယအားဖြင့်ကြိုတင်ပြတိတ်ပေးတော်မူပါတယ်။ဒါကြောင့်ယေရှုလဝါကားတိုင်းမှာအသေးခံတာဟာအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ဖယားသခင်ကြိုတင်ကြံစီပြောပြတော်မူချက်ပြည့်စုံခြင်းဖြစ်ပါတယ်။ဓမ္မဟောင်းကာလရစ်ပူဇော်ခြင်းစနစ်ဟာအပြစ်ရှိတဲ့လူတို့အတွက်ယေရှုပြုတော်မူမဲ့အမှုကိုပုံဖော်ထားခြင်းသာဖြစ်ပါတယ်။လဝကတိုင်မှာယေရှုအသေးခံတဲ့အချိန်မှာဓမ္မဟောင်းရစ်ပူဇော်ခြင်းကိုယေရှုပြည့်စုံပြီဖြစ်လို့လူတို့အတွက်တိရိစ္ဆာန်အသွေးကိုနောက်ထပ်ပူဇော်ဖို့ရန်ဖယားသခင်မတောင်းဆိုတော့ဘူး။စုံလင်သောယေပရောဟိမင်းယေရှုကမိမိရဲ့အသွေးတော်မြတ်ကိုလဝါကတ်တိုင်မှာတခါတည်းပူဇော်ပြီဖြစ်လို့ဂျာခန်ယေပရောဟိမင်းလည်းမလိုတော့ဘူးအဲ့ဒါကိုလူတိုင်းသိနိုင်ဖို့ဗိမာန်တော်ရဲ့ကလကဟာအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲသွားခြင်းဖြစ်ပါတယ်ဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးအထိစုပ်ကွဲသွားအောင်လုပ်နိုင်တဲ့သူဟာလူတွေမဟုတ်ဘူးဖယားသခင်ဖြစ်တော်မူပါတယ်သားတော်ယေရှုခရစ်တော်ရဲ့အသေးခံခြင်းကြောင့်လူတိုင်းဘုရားသခင်အထံတော်ကိုချင်းကပ်နိုင်ပြီဖြစ်ကြောင်းဘုရားသခင်သက်သေပြတော်မူခြင်းဖြစ်ပါတယ်။ဟေဘဲအခိုင်း30အခန်းငယ်19ကနေ20ကြားမှာအခုလိုဖော်ပြထားပါတယ်။ထို့ကြောင့်ညီအကိုတို့ယေရှု၏ကိုခန္ဓာတော်တည်ဟူသောကလကာအားဖြင့်ထိုသခင်ပြင်ဆင်တော်မူသောအသက်လမ်းသစ်တွင်ငါတို့သည်တန်ရှင်းရာဌာနထဲသို့အသွေးတော်ကိုအမည်ပြု၍အစီအတားမရှိဝင်ရသောအခွင့်ရှိကြောင်းအတိအလင်းဖော်ပြထားပါတယ်ကျွန်တော်တို့အဖြစ်ကြောင့်လဝါကတ်တိုင်မှာသွန်းလောင်းတော်မူသောယေရှုရဲ့အသွေးတော်ကိုအမိပြုပြီးဘုရားသခင်အထံတော်ကိုကျွန်တော်တို့တိုက်ရိုက်ချဉ်းကပ်လို့ရပြီဘုရားသခင်နဲ့ကျွန်တော်တို့မိတ္တဟာယဖွဲ့လို့ရပြီနောက်တနည်းပြောရရင်ကျွန်တော်တို့အဖြစ်ကြောင့်လဝါကတ်တိုင်မှာအသေးခံတော်မူသောယေရှုကိုယုံကြည်ခြင်းဖြင့်ဖယားသခင်အထံတော်ကိုကျွန်တော်တို့တိုက်ရိုက်ချင်းကပ်လို့ရပြီဖယားသခင်နဲ့ကျွန်တော်တို့တိုက်ရိုက်မိတ္တဟာယဖွဲ့လို့ရပြီဖယားသခင်နဲ့ကျွန်တော်တို့တိုက်ရိုက်စကားပြောလို့ရပြီဂျာခန်ကိုယ်စလဲထားဖို့မလိုအပ်တော့ဘူးအဲ့ဒါဟာဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲသွားခြင်းရဲ့အနှစ်အဓိပ္ပာယ်ဖြစ်ပါတယ်ဒါကြောင့်ဖယားသခင်ကိုချင်းကပ်ဖို့မေတော်မာရိနဲ့အခြားဘယ်ပုဂ္ဂိုလ်တစ်စုံတစ်ယောက်ကိုမှကြားခံထားဖို့မလိုဘူးထားခဲ့ရင်တော့ဗိမာန်တော်ရဲ့ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်ဘုရားသခင်စုပ်ကွဲစေတော်မူခြင်းကိုသင်နားမလည်သေးဘူးနောက်တနည်းပြောရရင်သင်အပြည့်အတွက်လဝကတ်တိုင်မှာအသေးခံတော်မူသောဘုရားသခင်သားတော်ယေရှုခရစ်တော်ကိုသင်မယုံကြည်သေးဘူးလေးစားရပါသောဓမ္မမိတ်ဆွေလူသားတိုင်းကိုတရားစီရင်တော်မူမဲ့သူဟာဖယားသခင်ဖြစ်တော်မူကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖယားသခင်ကိုတော်တိုင်ကအကြိမ်ပေါင်းများစွာမိန့်တော်မူပါတယ်လူတိုင်းမှာအပြစ်ရှိတဲ့အတွက် လူတိုင်းဖယားသခင်တရားစီရင်ခြင်းကိုခံရမယ့်အကြောင်းနဲ့အပြစ်ရှိတဲ့လူတို့အတွက်ဖယားသခင်သတ်မှတ်ထားတဲ့အပြစ်ဒဏ်ဟာသေခြင်းဆိုတဲ့ဖယားသခင်နဲ့ခွဲခွာပြီးသာဝရငရဲမိအိုင်မှာအပြစ်ဒဏ်ခံခြင်းဖြစ်တဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်လူတိုင်းမှာအပြစ်ရှိတဲ့အတွက်အပင်ငရဲကနေလွတ်မြောက်မဲ့သူတယောက်မှမရှိဘူးသို့သောဖယားသခင်ဟာချစ်ချင်းမေတ္တာဖြစ်တော်မူသောကြောင့်၎င်းဟုတ်မှန်ပြောင်းမှန်တော်မူသောဖရာဖြစ်တော်မူသောကြောင့်၎င်းအပြစ်ရှိသောသူတို့ကိုအပြစ်ငရဲကနေတရားသဖြင့်လွတ်စေတော်မူဖို့ယံလူတို့ရဲ့အပြစ်များကိုသားတော်ယေရှုခရစ်တော်အပေါ်မှာတင်တော်မူပြီးအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားသားတော်ယေရှုခရစ်တော်ကိုပြစ်ဒဏ်ပေးတော်မူခဲ့ပါတယ်အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောယေရှုကိုယုံကြည်သူတိုင်းအပြစ်ငရဲကနေလွတ်မြောက်ရသောအခွင့်ကိုဘုရားသခင်ပေးတော်မူကြောင်းဓမ္မဟောင်းရစ်ပူဇော်ခြင်းဖြင့်ဘုရားသခင်ပြတော်မူခဲ့ပါတယ်အပြစ်ငရဲကနေလူတိုင်းလွတ်မြောက်နိုင်ဖို့ဘုရားသခင်ပြင်ဆင်တော်မူသောတခုတည်းသောလမ်းမှာအပြစ်ရှိသောလောကီလူသားများရဲ့အပြစ်ကိုဖြေသောသားတော်ယေရှုကိုယုံကြည်ခြင်းဖြစ်ပါတယ်အခြားနည်းလမ်းမရှိဘူးဘာသာတရားလိုက်စားခြင်းဖြင့်အပြစ်ငရဲကနေမလွတ်မြောက်နိုင်ဘူးကောင်းမှုကုသိုလ်ပြုခြင်းဖြင့်လည်းအပြစ်ငရဲကနေမလွတ်မြောက်နိုင်ဘူး။ဘာဖြစ်လို့လဲဆိုရင်လူဟာအပြစ်တစ်ခုခုကိုလုပ်မိပြီဆိုရင်လူတိုင်းကိုတရားစီရင်တော်မူမဲ့ဘုရားသခင်သတ်မှတ်ထားတဲ့အပြစ်ဒဏ်ကတော့ငရဲမိအိုင်ဖြစ်ပါတယ်။လူတိုင်းအပြစ်ငရဲကနေလွတ်မြောက်နိုင်ဖို့သားတော်ယေရှုခရစ်အားဖြင့်လူတို့ရဲ့အပြစ်ကိုဘုရားသခင်ဖြေရှင်းပေးတော်မူပါတယ်။မိတ်ဆွေပြစ်မှားခဲ့တဲ့အပြစ်အလုံးကိုဖယားသခင်ခွင့်လွှတ်တော်မူနိုင်ပါれ။ဘာဖြစ်လို့လဲဆိုရင်သားတော်ယေရှုခရစ်တော်အားဖြင့်မိတ်ဆွေရဲ့အပြစ်အလုံးကိုဖယားသခင်ဖြေရှင်းပေးတော်မူသောကြောင့်ဖြစ်ပါれ။နောင်တနှလုံးသားနဲ့ဖယားသခင်ထံတော်ကိုမိတ်ဆွေကိုယ်တိုင်ချဉ်းကပ်နိုင်ပြီဖြစ်ကြောင်းကိုလည်းဗိမာန်တော်ကလကအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲစေတော်မူခြင်းဖြင့်ဖယားသခင်ပြတော်မူခဲ့ပြီဖြစ်ပါれ။မိတ်ဆွေရဲ့အပြစ်အတွက်လဝါကတိုင်မှာအသင်ခံတော်မူသောဖယားသခင်သားတော်ယေရှုကိုမိတ်ဆွေရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးဘူးဆိုရင်အခုယုံကြည်လက်ခံပါ။ဘာဖြစ်လို့လဲဆိုရင်လောကီလူသားများအတွက်အပြစ်ငရဲကနေလွတ်မြောက်ဖို့ရန်အတွက်ယေရှုမှတပါအခြားလမ်းမရှိဘူး။လဝါကတိုင်မှာယေရှုအသင်ခံတာဟာမိတ်ဆွေအတွက်လည်းပါပါတယ်။မိတ်ဆွေအတွက်လဝါကတိုင်မှာအသေးခံတော်မူသောယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံမယ်ဆိုရင်မိတ်ဆွေရဲ့အပြစ်အလုံးကိုဖယားသခင်ခွင့်လွှတ်တော်မူမှာဖြစ်ပြီးအပေငရဲကနေသာဝရလွတ်မြောက်ရသောအခွင့်ကိုပေးတော်မူမှာဖြစ်တယ်ဆိုတဲ့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ။